အခုဆက်ပြီးသိပ္ပံနဲ့မိတင်များကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျတ်ပါ။ COVID-19 ခရီးရောဂါနဲ့ပတ်သက်ပြီးဆေးရုံတွေမှာလုံဆောင်နေတာတွေကိုဗီဒီယိုအရှိတောင်ပိုင်း Access ဆေးရုံအရေးပေါ်ဌာနကအရေးပေါ်ဆရာဆေးကျင်းနေတဲ့ဒေါက်တာအလင်းမဝင်းသိန်းကိုနေနဲ့ပြန်ကြည့်ပါမယ
်။ဆေးရုံမှာတော့ဒီ COVID ရောဂါဆောက်ဖြစ်တဲ့ March လအလေးလောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ်။hot area နဲ့ cold area လို့ခေါ်ပါတယ် hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ်သူတို့ကအဖျားရှိမယ်ချောင်းတွေတအားဆိုးမယ်တက်ရှူချက်မယ်လေပင်းနာတာနှာရည်တအားကျနေတာတက်ရှူနေထိုင်နေ symptom တွေရှိတဲ့လူတွေကိုခေါ်လာတာပေါ့နော်ခေါနေရနဲ့ကိုးနေရတက်တက်ကို wall ကိုကာပြီးတော့ခွဲလိုက်ရတာပါ။ဘာလို့လဲဆိုတော့ကိုးနေရမှာရှိတဲ့လူတွေကထော်လဲတာတော့လည်းဖြစ်နိုင်တယ်။ခါတက်ရတာလည်းဖြစ်နိုင်တယ်။ခုနက symptom တွေမရှိတဲ့လူကိုကိုးနေရမှာထားတာ
။ခေါနေရကိုလူနာရီပို့ပြီးဆိုလို့ရှင်။ဒီလူနာရီပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ
။ကြောက်လာပြီးဆိုတာနဲ့အရန်ရောဂါအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်သူအသက်ရှူတာကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုတိပါတယ်အမ်ဘူလန့်ဆမားကဟိုပေါ့ red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ blood pressure တို့ heart rate တို့အောက်ဆီဂျင်တို့ပျော်ပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာတော်တော်ဆိုးတယ်အဲ့ဒါဆိုရင်အသေးအတန်နေရာမှာရှိမယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်တဲ့နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲရှိတာပေါ့ကျမတို့ကလူနာစပြီးတော့ရောက်ကြတဲ့အသွေးဖောက်တယ် chest x ray ပုံမှန်ရိုက်ပါတယ်လူနာက blood test တွေ chest x ray တွေကကောင်းတယ် oxygen level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွတ်ပါတယ်မကောင်းဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့သူတို့ medical ward က covid ward လို့ခေါ်ပါတယ်အဲ့လိုမတော်ခင်မှာဆွတ်ပြီးပါတယ်နှာခေါင်းနဲ့ဆက်တဲ့ဥစ္စာပြပါတယ
်အခုလူနာကြောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ရောဂါဖြစ်နေတာမဖြစ်နေတာဘယ်လိုလုပ်သိပါလဲပြောပြပေးပါ
အတိအကျဘယ်လိုမှမသိနိုင်သေးပါဘူး swab result မထွက်နေချင်းအခုတော့ကျမတို့သိနိုင်တာတခုကတော့လူနာရောရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရာအခု covid sign လို့ဆိုခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီသူတို့ duty နဲ့ဆင်းရပါတယ်။ radiologist က chest x-ray report လုပ်ပေးပါတယ်။ဟို chest x-ray ကြည့်လိုက်လို့ရှိရင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီ။နောက်ပြီးတော့ blood pressure ပုံမှန်လည်းမူတည်ပါတယ်
။ blood pressure အပေါ်မှာမူတည်ရတာဘာပြောရပါလဲ
။အဲ blood မှာ abnormality တွေပြပါတယ် covid ရှိတဲ့လူနာ leukopenia လို့ခေါ်ပါတယ်။ one of theblood count ကနည်းလို့ရှိလို့ရှိရင်အဲ့ဒါဟာ covid ဖြစ်ဖို့ chance အရန်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘသူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှင်ကျန်နေတယ်ဆိုလို့ရှိရင်တော့ more than 90% ဟာ covid ပါပဲ chest x-ray ကကျမတို့ဆီမှာ within 5 minutes လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid လူနာတည်လာပြီဆိုလို့ရှိရင်ဒီလူနာကိုဘာလုပ်ပါလဲ
လူနာကဟိုပေါ့နော်အောက်ဆီဂျင်လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်ကဲပြန်နိုင်တဲ့လူနာကြလို့ရှိရင်လည်းအန်တီဘိုင်ယိုတစ်ပေးပြီးတော့ပေါ့မပြန်နိုင်တဲ့လူနာတော့အဲ့လိုပေါ့အဲ့ဒီလူနာဟာ intensive care ကိုသွားရမယ့်လူနာလားရိုးရိုး medical ward ထဲမှာပဲနေနိုင်သလားဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်ကျွန်မခုနကပြောပြတဲ့ resuscitation ခန်းထဲမှာရှိနေတဲ့လူနာကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆဲတက်မလားဆိုတာကိုဆုံးဖြတ်ရပါတယ်။အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist ကိုခေါ်ပါတယ်။ intensivist တွေကလာကြည့်တယ်သူဆုံးဖြတ်ပါတယ်။သူ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်။အဲ့ဒီပုံမှာမူတည်ပြီးတော့လေကြောင်းထဲကိုချုပ်ထည့်မလားပြီးလို့ရှိရင်အသက်ရှူဆဲနဲ့ဆက်မလားဆိုတာကို ICU က specialist တွေကဆုံးဖြတ်ပြီးတော့သူလုပ်ပါတယ်တခါတည်း။
ကိုပေါ့နော်ဆံရရဖြစ်နေတယ် COVID-19 ရောဂါသူခံနေလို့ဆံရရဖြစ်ရင်ဘာလို့လို့လောက်ရမလို့လည်းပြောပြပေးပ
ါကျမတို့ဆီမှာ111ဆိုတဲ့ system ရှိပါတယ်အဲ့ဒါကဟိုပေါ့ health advice line ပေါ့နော် and health advice line မှာဖြည့်တဲ့လူတွေကဟို healthcare professional တွေပေါ့ဟိုများသောအားဖြင့် nurse တွေ paramedic တွေအဲ့လိုမျိုးလူတွေပါသူတို့ train လုပ်ထားတာပေါ့နံပါတ်ကိုခေါ်လိုက်လို့ရှိလို့ရှိရင်သူတို့က symptom တွေကိုမေးပါတယ်အကုန်လုံးပေါ့နော်အရင်က medical history ကစ drug history ကစအကုန်လုံးသူတို့မှာ checklist တွေအများကြီးပါအဲ့ဒါတွေကိုမေးပါတယ်မေးပြီးတော့သူတို့ဆုံးဖြတ်နိုင်တဲ့ကိစ္စဆိုလဲသူတို့ဟာသူဆုံးဖြတ်တယ် သူတို့မဆုံးဖြတ်နိုင်လဲဆိုလို့ရှိလို့ရှင်လဲသူတို့ကခဏနေ clinician ကပြန်ခေါ်ပါလိမ့်မယ်ဆိုပြီးတော့ clinician က GP ဆရာဝန်ဖြစ်ပါများတယ်အဲ့ဒါပြန်ခေါ်တယ် GP ဆရာဝန်ကအဲ့မှာဆုံးဖြတ်လိုက်တာပေါ့နေကောင်းတယ်ဆိုလို့ရှင်အိမ်မှာပဲနေအောင်ပေါ့နော်ပါရာစီတမိုးတောက်ပါရေများများတောက်ပါဘာတွေလုပ်ရမလဲဆိုတာဘယ် sign နဲ့ symptom ကြီးနေရမလဲဘယ်အချိန်မှာနေမကောင်းရင်999ခေါ်ရမလဲဆိုတာသူတို့ inspection ပေးတာပေါ့အဲ့ဆရာဝန်နဲ့စကားပြောနေတဲ့အချိန်မှာမကောင်းဘူးလို့ထင်လို့ရှင်တော့ဆရာဝန်ကချက်ချင်း ambulance လွှတ်လိုက်ပါတယ
်စကားဝန်ဝန်ဝန်နဲ့လမ်းလမ်းကပါကွာ
111က non emergency call ပေါ့နော်ခုကမှလူတယောက်ကဟိုဘက်ကအ temperature ရှိရဲဆုပ်သွားပေါ့လေကြောင်းလာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်အသက်အန္တရာယ်ရှိနေသေးတဲ့အချိန်မဟုတ်လို့ရှိရင် 111 ကိုခေါ်လို့ရပါတယ်ဥပမာလူတယောက်ကကဲဟိုကအရန်ကိုရင်ပန်းအောင်နေပုံတော့ဟဲ့လားနှလုံးရောဂါကြောင့်မလို့ဟာကျရတယ်လို့ထင်လို့ရှိရင်အဲ့ဒီလူက999ကိုခေါ်လို့ရပါတယ်999က emergency ပေါ့999ကိုအသုံးခုပြန်ခွဲပါတယ်ဟိုကပေါ့ police လိုချင်လား emergency ambulance လိုချင်လားအဲ့လိုပြန်ခွဲပါတယ
်ဒီ emergency ဆန်းနေကိုဖန်ရတဲ့ဆရာဝန်နေနေလားဘလို့ကိုကိုကိုခုခံကြဝင်တာလုပ်ပါလေ
ပေါ့ဒီရီယာမှာလာတဲ့လူတွေကတော့အကုန်လုံးနှီးပါးကနောက်ကြလို့ရှိရင် positive ဖြစ်တာပဲ။အဲဒီတော့အကုန်လုံး PPE 4 PPE ဝေးရပါတယ်။ဟိုပေါ့ goggle ရယ် mask က FFP3 mask ကိုခေါ်ပါတယ်။ပြီးတော့ surgical gown ပေါ့နော်။အဲဒီ gown နဲ့ glove နဲ့အဲ့ဒါကိုဝေးပါတယ်။အပေါ်မှာ visor တက်ပါတယ် goggle ပေါ်မှာ
။မြန်မာနိုင်ငံကလူတွေဒီ covid နဲ့ပတ်သက်ပြီးတော့ဗားရီများတတိထားတဲ့နည်းနည်းပြောပြရမယ်
။မပေါ်ကြဘူးလို့ပါတယ်။ဒီရောဂါကူးပုံက4 mile လို့ခေါ်ပါတယ်။ကိုယ်ကိုယ်မှာပါလာတာဟုတ်ကိုအပြင်ထွက်လေကိုအိမ်ကိုတည်လာလीပဲအဲ့ဒီတော့တတ်နိုင်ကြများအိမ်မှာနေကြဖို့လူကြီးတွေနဲ့ကိုခံအားနည်းတဲ့လူတွေဥပမာဒါပီတီရှိတဲ့လူတွေလုံးရောကအဆုတ်ရောကအက်စမာရှိတဲ့လူတွေသူစားရှိတဲ့လူတွေကအိမ်ထဲမှာပဲလုံးဝမထွက်ကုန်ထွက်သင့်ပါဘူးအိမ်သားတွေကလည်းမထွက်သင့်ပါဘူးလူထူတဲ့နေရာကိုမသွားတာအကောင်းဆုံးပါပဲ
ဒေါက်တာလွင်မရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်သိပ္ပံနဲ့မြင့်တင်တဲ့ကဏ္ဍကိုဒီမှာပဲရန်လာလို့ရပါတယ်။နောက်တစ်ပတ်မှာကျန်းသူဆက်နွယ်အောင်ပါ